ကမ္မထံလို့ပြောရင်ဘာလို့သိရမလဲတိယာအာယုံလို့သိရမယ်ဒါကြောင့်တမထဘာဝနာရဲ့တိယာအာယုံကိုတမထဘာဝနာကမ္မထံတမထဘာဝနာကမ္မထံပေါင်းဘယ်လောက်ရှိလဲ40ရှိမယ်တမထဘာဝနာကမ္မထံပေါင်း40ကိုရေတွက်ပြပါလို့ပြောလို့ရှိရင်10 10 10 10 4 1 1 4မြင်အောင်ကြည့်ထားရတယ်ဟုတ်လားအဲ့တော့ပထမ10ကဘာလဲလို့ပြောရင်ကတိုင်း10ပါနောက်10ကအတုပ10ပါနောက်10ကအနုတ္တိ10ပါနောက်4ကအပမညာ4ပါတိကအာဟာရေပတိကူလတေညာတပါနောက်တကစတုဓာတုဝဝတန်နောက်လေးကဒါဆိုရင်တမထဘာဝနာရဲ့တိယာအာယုတမထဘာဝနာကမ္မထံပေါင်းဘယ်လောက်ရှိလဲ40အဲ့ဒီ40တဲမှာမှာကျမတို့ကကတိုင်းအကြောင်းစပြောမယ်ကတိုင်းဆိုတဲ့စကားလုံးဒီပါဠိလိုကတိနာဆိုရဲပါဠိကလာကတိနာဆိုရဲပါဠိကလာတဲ့အတွက်ကြောင့်သူ့ကိုပါဠိဖြစ်လိုက်တဲ့အခါမှာဒီမှာတချောင်းငင်ထဲတယ်အသက်ဒီနဲ့ဝိစပေါက်ထဲလိုက်တော့ဘလို့ဖြစ်သွားလဲကတိုင်းဒါကြောင့်ကတိုင်းလို့ရေးတဲ့အခါကျရင်တိုင်းကျင်နာနဲ့တိုင်းခွင့်မရှိဒါကြောင့်တိုင်းဆိုတဲ့အတွက်ကြောင့်တာလုံးတွေတချောင်းငင်ငတ်တာရောတိုင်းလို့မရဘူးလားရပါမယ်ဒီလိုတိုင်းခွင့်မရှိဘူးကတိုင်းဆိုတဲ့စကလုံးသည်ကတိနာကလာတဲ့အတွေ့အကြောင်းတိုင်းရင်ဘာနဲ့တိုင်းရလဲနာကြီးနဲ့ပဲတိုင်းရတယ်ဒါဆိုရင်ကတိနာဆိုတဲ့ပါဠိကနေပါဠိဖြစ်လိုက်တော့ကတိုင်းဖြစ်လာတယ်ကတိုင်းကတိနာဆိုတဲ့အဓိပ္ပာယ်ကဘလို့ရှိတယ်လဲဆိုရင်အလုံးစုံတပြိုင်နဲ့ထင်းမြင်လာအောင်ပွားများအထုတ်ရတဲ့အာယုံကိုဘာလို့ခေါ်လဲကတိုင်းဒါကြောင့်ကတိုင်းလို့ပြောရင်နည်းနည်းလေးကြည့်ရမှာမဟုတ်ဘူးအလုံးစုံတပြိုင်နဲ့ထင်မြင်အောင်ဒီစကားလုံးသေချာသတိထားရအောင်အလုံးစုံတပြိုင်နဲ့ထင်မြင်အောင်စင်ချင်းကြည့်ရှုအပ်တော့အာယုံကိုဘာလို့ခေါ်လဲကတိုင်းဒါဆိုရင်အလုံးစုံတပြိုင်နဲ့ချင်းမြင်အောင်စင်ကျင်ကျူးရှူအပ်တဲ့အာယုံကိုကတိုင်းလို့ပြောတဲ့အခါမှာကတိုင်းကဘယ်နှစ်ပါးရှိလဲ10ပါးကတိုင်း10ပါးကိုကြက်တဲ့အခါမှာအလွယ်လေးကြက်ကြမယ်